တ်24ခုနှစ်ထဲမှာအလုပ်လုပ်ဖို့အကောင်းဆုံး IT နည်းပညာကုမ္ပဏီကဘယ်ကုမ္ပဏီဖြစ်မယ်ထင်လဲကိုသားညုံ
Facebook Google Apple တခုဖြစ်မှာပေါ့ဗျဘာလဲမဆုမြမောင်ကအလုပ်ပြောင်းမလို့လားဗ
ျဟာမဟုတ်ပါဘူး IT ကုမ္ပဏီပါဆိုမှကိုသားညုံပြောတဲ့ကုမ္ပဏီတွေလည်းတခုမှမဟုတ်ဘူး2014ခုနှစ်မှာအလုပ်လုပ်ဖို့အကောင်းဆုံးက Twitter Microblog ကုမ္ပဏီတဲ့ကုမ္ပဏီဝန်ထမ်းတွေရဲ့သဘောထားစစ်တမ်းတွေကိုကောက်ပြီးတော့ဒီအလုပ်လုပ်ချင်စရာအကောင်းဆုံးကုမ္ပဏီ50ကို Glassdoor ဆိုတဲ့ website ကနေပြီးတော့စာရင်းထုတ်ခဲ့တာ
Glassdoor ဆိုတော့ဒီကိုယ့်ကုမ္ပဏီအကြီးအကဲနဲ့ပတ်သက်ပြီးတော့နာမည်ဖော်စရာမလိုဘဲနဲ့သုံးသပ်ချက်တွေရေးအမှတ်ပေးလို့ရတဲ့ website မဟုတ်လားဗျအလုပ်ကုမ္ပဏီတွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကုမ္ပဏီဝန်ထမ်းတွေကိုယ်တိုင်ကသုံးသပ်နိုင်တဲ့ online ပေါ်ကနေရာတစ်ခုပဲလေ
ဟုတ်တယ်ရှင်အဲ့လိုမျိုးဒီကိုအလုပ်လုပ်နေတဲ့ကုမ္ပဏီရဲ့အကြောင်းကိုရင်ဖွင့်ကြတဲ့အပေါ်မှာမူတည်ပြီးတော့အလုပ်လုပ်ချင်စရာအကောင်းဆုံးကုမ္ပဏီဆိုပြီးတော့ကုမ္ပဏီနာမည်50ကိုစာရင်းပြုစုခဲ့တာလေအဲ့ဒီထဲမှာဒီဘဏ္ဍာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါတယ်နောက် IT ကုမ္ပဏီတွေပါတယ် PK ထုတ်တဲ့ကုမ္ပဏီလည်းပါသေးတယ်နောက်လေကြောင်းလိုင်းတောင်ပါလိုက်သေးတယ်အဓိကတော့ဒီ American ကကုမ္ပဏီတွေပေါ့ကုမ္ပဏီ50ထဲမှာ IT ကုမ္ပဏီတွေက22ခုတောင်ပါတာရှင
်အဲ့ဒီထဲမှာ Twitter ကပြောစရာအကောင်းဆုံးအလုပ်ခွင့်နဲ့လားဗျ
ဟုတ်ပါတယ်ဒီအလုပ်လုပ်ချင်စရာအကောင်းဆုံးကုမ္ပဏီ50မှာသူကနံပါတ်1ချိတ်တယ်ဒီ IT ကုမ္ပဏီတွေကိုပဲတတ်တတ်ပြောမယ်ဆိုရင်တော့ Twitter ကနံပါတ်1ပေါ့
ဒီလိုမျိုးဒီပြောစရာအကောင်းဆုံးအလုပ်လုပ်ချင်စရာအကောင်းဆုံးဆိုတာကို Glassdoor ကဘယ်လိုသတ်မှတ်တာလဲဗျ
အဓိကတော့အဲ့ဒီကုမ္ပဏီမှာဝန်ထမ်းအနည်းဆုံးက1800မယ်။နောက်ပြီးတော့ဒီကုမ္ပဏီရဲ့ဝန်ထမ်းအနည်းဆုံးအယောက်50ရာနေပြီးတော့ဒီ Glassdoor သတ်မှတ်ထားတဲ့သုံးသပ်ချက်စစ်တမ်းနဲ့မှပါရမယ်။သူတို့အဓိကမေးခွန်းတွေကတော့ကိုလုံနေတဲ့အလုပ်အပေါ်မှာကျေနပ်မှုဘယ်လောက်ရှိလဲ။နောက်အကြီးအကဲတွေရဲ့စီမံခန့်ခွဲမှုကိုဘယ်လောက်ကျေနပ်လဲ။နောက်ရတဲ့လကနဲ့အကျိုးခံစားခွင့်တွေကိုအားရသလား။နောက်အလုပ်နဲ့ကိုယ့်ရဲ့ဘဝအမျက်မြတ်တတရှိရလား။ပြောချင်တာကတော့ဒီအလုပ်အတွက်ပဲကိုယ့်ရဲ့အချိန်တွေကုန်နေသလားပေါ့လေ။နောက်အလုပ်မှာယာရုတက်နိုင်တဲ့အခွင့်အလမ်းတွေရောဘယ်လောက်ရှိလဲ။ကိုလုံတဲ့အလုပ်အပေါ်မှာကုမ္ပဏီကဘယ်လောက်တန်ဖိုးထားသလဲပေါ့။အဲ့လိုမေးခွန်းတွေကိုဒီကုမ္ပဏီအစုံအဝန်ထမ်းတွေကနာမည်ဖော်စရာမလိုဘဲနဲ့ဖြေထားကြတဲ့အထက်မှာ Twitter ကုမ္ပဏီဝန်ထမ်းတွေကတော့သူတို့အလုပ်အပေါ်မှာကျေနပ်မှုအရှိဆုံးလို့သုံးသပ်ပြောထားကြတာလေ IT blog တွေ website တွေမှာတော့ဒီသတင်းကိုပဲအကျဉ်းတဝင်းရေးနေကြတာပဲ
တခြား IT ကုမ္ပဏီတွေကရောဗျဒီ Facebook တို့ Google တို့ကရောအလုပ်ခွင့်မှာပြောစရာမကောင်းဘူးတဲ့လား
Facebook ကတော့ပြီးခဲ့တဲ့3နှစ်လုံးဒီ2017 2012 2013ပေါ့လေ3နှစ်လုံးအလုပ်လုပ်ဖို့အကောင်းဆုံး IT ကုမ္ပဏီဆိုပြီးတော့နံပါတ်1ချိတ်ခဲ့တာဒီနှစ်ကြတော့မှနံပါတ်3နေရာကိုရောက်သွားတာ Facebook ဝန်ထမ်းတွေရင်ဖွင့်ရေးထားကြတဲ့အတိုင်းဆိုရင်တော့ဒီကုမ္ပဏီမှာအဓိကအရေးပါတဲ့သူတချို့အလုပ်ပြောင်းသွားကြတာကလည်းသူတို့အတွက်စိတ်သက်ရေးရပိုင်းမှထိခိုက်စေတယ်တဲ့နောက်တခြား IT ကုမ္ပဏီတွေတည်းကဆိုရင်တော့နံပါတ်1က LinkedIn နောက် Google ကတော့နံပါတ်6မှာဒီနှစ်နေရာဝင်ပါတယ်နောက် Apple ကလည်းနံပါတ်16မှာချိန်တယ်ထူးခြားတာကတော့ဒီ Microsoft တို့ Yahoo တို့က CNN မှာတော့မပါဘူးGlassdoor website ကအခုလိုမျိုးနှစ်စဉ်အကောင်းဆုံးကုမ္ပဏီ50စာရင်းလုပ်နေတာ6နှစ်ရှိသွားပြီ Twitter ကဒီနှစ်မှာပထမဆုံးစာရင်းထဲမှာပါလာတာအပြင်ထိတ်ကနေပါလာခဲ့တာ
Twitter ဝန်ထမ်းတွေကလက်ကတွေလည်းကောင်းကြမှာပဲဗျလွတ်လွတ်ရတာပြောစရာကောင်းတယ်ဆိုတော့သူတို့လုပ်ခွင့်ကရောဘယ်လိုပုံစံမျိုးလဲမသိ
Glassdoor ကုမ္ပဏီကပြည့်စုံထားတဲ့အချက်အလက်တွေအတိုင်းဆိုရင်တော့ Twitter ကုမ္ပဏီကဒီ software engineer တယောက်ရဲ့တစ်နှစ်ဝင်ငွေကအနည်းဆုံးဒေါ်လာ3,000ရှိပါတယ်နောက် manager ယာဒူးဆိုရင်လေတနှစ်ကိုဒေါ်လာ3,000ခွဲရအနည်းဆုံးပဲ IT ကုမ္ပဏီအများစုက Silicon Valley မှာရုံးဆိုင်ကြတာများတယ်မလား Twitter ကုမ္ပဏီကတော့ဒီ San Francisco မြို့လယ်ထဲမှာဝန်ထမ်းတွေအတွက်အစားအသောက်တွေအလကားကျွေးတယ်နောက်ဘုံသုံးနိုင်တဲ့အလုပ်စပွဲနေရာတွေလည်းထားထားပေးတယ် San Francisco မြို့ရဲ့အလှကိုလှမ်းမြင်နေရတဲ့အပန်းဖြေနေရာတွေလည်းရှိတယ် Blogger တွေကတော့အဲ့ဒါကိုပဲအဓိကအသားပေးရေးကြတာပဲအလုပ်မှာပျော်ပျော်ရွှင်ရွှင်ဖြစ်မှ Creative Idea ဖန်တီးဉာဏ်တွေထွက်နိုင်မှာလို့ထောက်ပြကြတယ်လေ
မနာပါဗျာဒီ ID လုပ်ငန်းတွေဆိုတာကသူများတက်ကိုရှေ့ကိုအများကြီးကြိုရောက်နေဖို့လိုတယ်လေဗျာအဲ့လိုမျိုးဖန်တီးနိုင်စမ်းတွေထွက်ဖို့ကအလုပ်ခွင့်ရဲ့ပံ့ပိုးမှုကအများကြီးလိုတာပေါ့ဗျာမဆုမြတ်မုံပြောလို့ကျွန်တော်တို့မှ Twitter မှာအလုပ်သွားလုပ်ချင်လာပြီဗျာ
ပို့ပြီးတော့လုပ်ချင်သွားအောင် Twitter ကုမ္ပဏီရဲ့အကြောင်းကို Glassdoor ကလုတ်ထားတဲ့ဒီဗီဒီယိုလေးကြည့်လိုက်ပါအောင
် Our leaders often say that for whatever reason whenever you leave here you should be in a better place than when you came hereAnd that's really about making sure that we're investing in your career, we're investing in your personal development, and in addition to the impact that you have on the company.
Every couple of weeks, the CEO is up on stage in front of the whole company talking about how it's doing and his thoughts on where we're going. That's really incredible.
Twitter company မှာဒီ manager တွေကိုပိုကောင်းတဲ့စီမံခန့်ခွဲမှုစွမ်းရည်ရှိဖို့သင်တန်းတွေလည်းခဏခဏပေးတယ်တဲ့ CEO Dick Costolos ကိုယ်တိုင်ကဒီကိုပိုင်ဖန်တီးမှုစွမ်းရည်ရှိဖို့နောက်အလုပ်အတွက်အချိန်မရွေးအသင့်ဖြစ်နေဖို့သုံးလတစ်ခါလောက်ကိုတင်နှံ့တက်တယ်ဆိုပဲ
ကျွန်တော်ဒီ Apple ကုမ္ပဏီအကြောင်းလဲစိတ်ဝင်စားတယ်ဗျသူကနံပါတ်10တည်းမှာတော့မဝင်ဘူးเนาะ
ဟုတ်တယ်ကိုသားညုံရဲ့ Glassdoor ရဲ့အလုပ်လုပ်ချင်စရာအကောင်းဆုံးစုစုပေါင်းကုမ္ပဏီ90ထဲမှာဆိုရင်သူက35နေရာမှာပဲရှိတယ်။အဲ့ထဲမှာဒီ IT ကုမ္ပဏီ22ခုထဲမှာဆိုရင်တော့ Apple က16နေရာမှာပေါ့ Apple ဝန်ထမ်းတွေဒီ Glassdoor website မှာလာပြီးတော့ရေးထားတာကိုခြုံပြီးတော့ပြောမယ်ဆိုရင်တော့လူတော်တွေနဲ့အတူအလုပ်တွဲလုပ်ရတယ်လူသိများတဲ့ကုမ္ပဏီဖြစ်လို့ထူးခြားတဲ့သူတွေနဲ့သိရှိခွင့်ရှိတယ်။နောက်ကုမ္ပဏီကပေးတဲ့အကျိုးအမြတ်တွေကကောင်းတယ်။အဲ့ဒါတွေကတော့ကောင်းချိုးဘက်ကပေါ့လေ။ဒီအစိုးချိုးဘက်ကကြည့်လို့ရှိရင်တော့အလုပ်ချိန်တွေကအကြာကြီးလောက်ရတယ်။ယာရုတက်နိုင်မှုအခွင့်အလမ်းအသိမရှိလာဘူးတဲ့။ထိပ်ပိုင်းမှာတချို့အုပ်ချုပ်မှုကလည်းစိတ်ပျက်စရာကောင်းတယ်လို့ဆိုကြတယ်။ဒါပေမဲ့ဒီ Apple CEO Tim Cook ကိုတော့တော်တော်လေးသဘောကျတဲ့ထောက်ခံမဲ့က90ရာခိုင်နှုန်းကျော်တယ်ချင
်း Apple ကနိုင်ငံစုံမှာအယောင်ဆိုင်တွေလည်းဖွင့်ထားတာမနည်းဘူးဆိုတော့အဲ့ဒါနဲ့လည်းဆိုင်မဲ့ထင်ပါတယ်ဗျာ။
ဖြစ်နိုင်ပါတယ်ဒီ2014ခုနှစ်အတွက်အလုပ်လုပ်ချင်စရာအကောင်းဆုံးကုမ္ပဏီစီးရင်ပြုစုတဲ့ Glassdoor website ကဒီကုမ္ပဏီအစုံကဝန်ထမ်းပေါင်း9သိန်းကျော်ရဲ့ရင်ဖွင့်ချက်တွေကိုသုံးသပ်ခဲ့တာပါ2014မှာနံပါတ်1 IT ကုမ္ပဏီက Twitter Microblog ကုမ္ပဏီဆိုတော့ရှင်းနှစ်မှာရောဒီအခြေအနေကိုဆက်ပြီးတော့ထိန်းထားနိုင်မလားဆိုတာကို IT blogger တွေကတော့စောင့်ကြည့်နေကြအောင်မှတေးကြပါရစေ